လွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံတွင်းကနေရာတချို့မှာဘုံးပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့တာနဲ့ပတ်သက်လို့အစိုးရနဲ့ KNU အဖွဲ့အစည်းပူးပေါင်းဆောင်ရွက်နေတယ်လို့ဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကပြောပါတယ်ဘုံခွဲမှုတွေမှာအဓိကတာဝန်ရှိတယ်လို့ယူဆထားတဲ့ဆောင်းမြင့်လွင်ကို KNU ဗဟိုအလုပ်မှုဆောင်တအူးကလာရောက်စစ်ဆေးနေတာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါရှင
်ဒီကနေ့ရန်ကုန်တိုင်းဒေသကြီးပြည်သူ့လွှတ်တော်အတွင်းမှာသတင်းသာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲကြုံဇော်ဝင်းကဘုံခွဲမှုမှာမတင်ငါသူတွေကိုဖမ်းဆီးရမိပုံသူတို့ကိုစစ်ဆေးမေးမြန်းချက်တွေကရရှိလာတဲ့သတင်းအချက်အလက်တွေအကြောင်းစာတွေကိုအကျဉ်းတဝင့်ရှင်းပြသွားတာပါလောလောဆယ်ဖမ်းဆီးထင်းထင်းခံထားရတဲ့ဆောင်းမြင့်လွင်အပါအဝင်တခြားမတင်ငါသူတွေကိုမြန်မာအစိုးရတာဝန်ရှိသူတွေတံမကပဲဂျီလူတွေကတချို့ဟာတချိန်က KNU အဖွဲ့လက်အောက်ခံစီးပွားရေးလုပ်ငန်းတွေမှာလုပ်ကင်ဘူးခဲ့တဲ့ဆိုတဲ့သတင်းတွေထွက်နေတာကြောင့် KNU ကတာဝန်ရှိသူတွေပါလာရောက်စစ်ဆေးပြီးတော့ပူးပေါင်းလှုပ်ဆောင်နေတယ်လို့ပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်အစိုးရပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးရထွတ်ကပြောပါတယ
်ဒီကိစ္စဆက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေဆက်ပြီးတော့တန်တရားဒီရှိတဲ့သတင်းချက်တွေစာရနေရကြကျွန်တော်တို့သက်ဆိုင်ရာ KNU အဖွဲ့အစည်းနဲ့ကျွန်တော်ဆက်သွယ်ဆောင်ရွက်ခဲ့ပါတယ်။ရဲချုပ်ကြီးတင်ပြထားမှာလည်းပါပါတယ်။မော်ဒယ်မြေမှာမိတာဆိုရင်ဒါ KNU ဒီကနေပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့မှအလုပ်ခဲ့တာရှိတယ်။အဲ့တော့ KNU အဖွဲ့အစည်းကကျွန်တော်နိုင်ငံတော်အစိုးရနဲ့အပြစ်ခံရစဲယူအစောဆုံးလက်မှတ်ထိုးထားတဲ့အဖွဲ့ထဲမှာပါပါတယ်။အကြဆုံးအဖွဲ့ဖြစ်ပါတယ်။အဲ့တော့ KNU ခေါင်းဆောင်များအနေနဲ့ဆိုရင်လည်းကျွန်တော်မှမိသလောက်အဲ့ဒါဗိုလ်ချုပ်ကြီးစောမှုသူစေဖို့ဦးစီးတဲ့ KNU ခေါင်းဆောင်တွေကတမန်တော်ကြီးနဲ့၃ချိန်တက်မတော်ကာဝစီယုံနဲ့ကျွန်တော်၃ချိန်အထိကျွန်တော်ဆွေးနွေးခဲ့ဆိုတာကအောက်ခြေတပ်ဖွဲ့ဝင်နေကြတဲ့မှာရောနှစ်ဖက်ခေါင်းဆောင်များကြတဲ့မှာရောအပြန်အလှန်ယုံကြည်မှုကအင်မတန်မှခိုင်မာတဲ့အခြေအနေမှာရှိပါတယ်။တောင်းလို့ကျွန်တော်အနေနဲ့ကတော့ဒါ KNU အဖွဲ့အစည်းအနေနဲ့ဒီကိစ္စမျိုးမှာလုံးဝလုံးဝမဟုတ်ဘူးလို့ကျွန်တော်တို့ယုံကြည်ပါတယ်။အဲ့တော့ KNU ဘိုးလုံးမဆောင်ကော်မတီဝင်တယောက်ကလည်းကျွန်တော်ခုနပြောသလိုပဲရန်ကုန်မှာရောက်ရှိနေပြီးတော့မှကျွန်တော်တို့ခုနဆောမြင့်တွေနဲ့တွေ့ဆုံတယ်သူတို့သိကျင်တဲ့အချက်တွေမေးနေတာရှိပါတယ်။နောက်ပြီးကျွန်တော်ဆက်လက်ပူပေါင်းပြီးတော့မှအပြန်အလှန်သတင်းဖယ်ပြီးတော့မှနောက်ထပ်ထပ်ဖြစ်လာနိုင်တဲ့ဟာတွေပေါ့နော်ဟိုသတင်းဆက်တွေလို့ကျွန်တော်ဆက်လက်ပြောဖို့တုတ်တော့မှဖြစ်ပါတယ်အဲ့တော့ကျွန်တော်ပြောရအောင်ခုနကျွန်တော်ပြောပြန်ပြောရအောင်နော် KNU အဖွဲ့အစည်းအနေနဲ့ဒီကိစ္စမှာကျွန်တော်လုံးဝပါဝင်ပတ်သက်ခြင်းမရှိဘူးလို့ကျွန်တော်အနေနဲ့ယုံကြည်ပါတယ် KNU အနေနဲ့ရောတိုင်းရင်းသားအားလုံးကပါဝင်တဲ့ညီညာရေးကျူးပေါင်းဖြစ်စဉ်တွေထိခိုက်စရာအကြောင်းမရှိပါဘူးအဲ့တော့အစိုးရနဲ့ KNU ပူးပေါင်းပြီးတော့လည်းဒီညီညာရေးဒီဖြည့်လုံးချွတ်ညီညာရေးပေါ်ဆောင်နေမှုလည်းမဖြစ်မနေကျွန်တော်တို့ဆက်လက်လုပ်ဆောင်ပါမယ်ဆိုတော့နှစ်ဖက်လုံးကလည်းကျွန်တော်တို့အပြန်အလှန်ခရီးပြုတာပြီးဖြစ်ပါ
ပြန်ရရရှိတယ်ဒီဟိုပေါ့ဆိုဆောင်းမြင့်လွင်ကိုတွေ့တယ်ဆိုတာသူတို့လည်းသူတို့လိုချင်တဲ့အချက်လက်တွေသိချင်လို့လားစုံစမ်းစစ်ဆေးတာလားအဲ့လို
ဟုတ်ပါတယ်မြန်မာကျွန်တော်တို့ကဒီရတဲ့သတင်းချက်နဲ့သူတို့ဖက်လေတာပေါ့ဒီလိုတော့ပြောနေပြီဆိုတာမျိုးပြောလိုက်ပါပြောလိုက်တဲ့ဆရာတော့ KNU ကနေပြီးတော့မှ CEC ပေါ့ဘိုးအလုံးမဆောင်ကော်မတီမှာတူဆင်းလာပါတယ်ဆင်းလာပြီးတော့မှသူကိုယ်တိုင်နဲ့ကျွန်တော်တို့အင်တာဗျူးလုပ်ပါတယ်အခုကရင်ဘာသာနဲ့ပဲသူမေးတာပါမေးပြီးတော့မှကျွန်တော်တို့ဆရာရတဲ့သတင်းချက်နဲ့တိုက်ဆက်စစ်ဆေးပြီးတော့သူလက်ခံပါတယ
်အဲ့ဒီ KNU ဘိုးကော်မတီဝင်ဟာဒီကနေ့ပဲဆောင်းမြင့်လွင်ကိုလာရောက်စစ်ဆေးတာဖြစ်တယ်လို့ဆိုပါတယ်အခုလိုပူးပေါင်းလှုပ်ဆောင်ခြင်းကနောင်လုံးမဲ့လုပ်ငန်းတွေအတွက်လည်းနားလည်မှုပုံမှုရရှိသွားစေနိုင်တယ်လို့ဦးရထွတ်ကပြောပါတယ်။မကြာသေးခင်ရက်တွေအတွင်းပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေအရမြန်မာနိုင်ငံမှာဝင်ရောက်လုပ်ကိုင်တာတွေကိုနောက်ရှက်ဖို့ပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုနောက်ရှက်ဖြည့်ဆည်းဖို့ရည်ရွယ်တာကိုတွေ့ရှိရကြောင်းဆွန်မြင့်လင်ရဲ့ကိုယ်ရေးရာဇဝင်နဲ့အစာချပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကပြောပါတယ
်။ဆွန်မြင့်လင်ရဲ့ background ကိုကြည့်လို့ဆွန်မြင့်လင်ကတော့ကိတပ်ဖွဲ့ကိုဟောင်းသူဖြစ်တယ်ဆိုတာဒုတိယချက်ကတူနောက်ကိုရရနေပြန်မှာစီမံညွှန်ကြားတဲ့နေတိုးရဲ့အနေအထားနေတိုးကတော့ကျွန်တော်တို့ KNU အဖွဲ့ကျွန်တော်တို့စီဝါရေးလုပ်ငန်းအဖွဲ့တစ်ခုမှာပေါင်းနေပြောပါမယ်ဆိုတော့စီဝါရေးလုပ်ငန်းနဲ့ပတ်သက်တဲ့တောင်းခံတာဖြစ်တယ်ဆိုတာတင်ပြပါမယ်နောက်တန်ရွေးကိစ္စကျွန်တော်အာဆီယံအစည်းအဝေးဒီကိစ္စရည်နဲ့ကျွန်တော်တို့ရှင်းမှာကျွန်တော်လည်းဆွေးနွေးတော့တက်စီပေါ်လို့ချက်တွေရတယ်သူရဲ့ကြိုးကြောင်းလေးရတယ်တိကျကြတော့ဒီကျွန်တော်တို့ပြည်သူ့ရုံးမှဒီကြိုးချက်ကြတာလေးဟန်တာချက်စစ်တယ်ပြည်ပနဲ့နှစ်ချက်ကတော့တိုင်းရတာစီးပွားရေးလုပ်ငန်းနဲ့ EPDR ဒီမှာဒီ investment တွေတိုးလာတာဒါကတည်းကအဲ့ဒီတော့ကြိုးချက်ပေးချက
်ပေါ်လို့တ
တ်ပြရတော့ပေါ်လို့ချက်ရရတော့ဒီလောက်ပဲရှင်းနေဖြစ်တာ
လတ်တလောဘုံခွဲမှုနဲ့ဆက်နွယ်ပြီးတန်တရားရှိသူအဖြစ်ဖမ်းဆီးထားသူ၈ယောက်ကိုစစ်ဆေးမေးမြန်းမှုတွေပြုလုပ်နေတယ်လို့သိရပါဗျ။ဒီဘုံဖောက်ခွဲမှုနဲ့ပတ်သက်လို့မတင်ငါသူတွေကိုလည်းလိုက်လံစုံစမ်းဖော်ထုတ်နေစေဖြစ်ပြီးနိုင်ငံပိုင်သတင်းစာတွေရုပ်မြင်သံကြားတွေကလည်းသူတို့ရဲ့ရုပ်ပုံတွေကိုပြသနေတာပါ။မတင်ငါသူတွေကိုဖမ်းဆီးရမိဖို့အတွက်နိုင်ငံတကာအသံဝိုင်းရဲ့အကူအညီအပါအဝင် Interpol လို့ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့အကူအညီကိုလည်းရယူနေပါတယ်လို့ရဲချုပ်ဇော်ဝင်းကပြောပါဗျ။ အ ਨੇ ဆုံးလူနှစ်ဦးသေဆုံးပြီးတော့လက်ဦးထဲမှာနဲ့ထိခိုက်ဒဏ်ရာရခဲ့ကြတဲ့ဘုံခွဲမှုတွေမှာအိမ်တွင်းပစ်ဘုံတွေကိုအသုံးပြုခဲ့တာတွေ့ရှိရသလိုအမျိုးအစားတူတဲ့ဖောက်ခွဲပစ္စည်းတွေကိုအခြေခံတိစောက်ထားတဲ့အတွက်လဲအဖွဲ့အစည်းတစ်ခုအုပ်စုတစ်ခုကစီစဉ်တယ်လို့အာဏာပိုင်တွေကတန်တရားရှိနေကြတာပါမြန်မာနိုင်ငံဟာမကြာခင်မှာ SEA Games အရှိတောင်အရှာအကစားပြိုင်ပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိနေသလိုအဲ့ဒီအကစားပြိုင်ပွဲပြပချင်းဆိုသလိုပဲအာဆီယံအရှိတောင်အရှာနိုင်ငံများအသင်းရဲ့အလဲကျဥက္ကဋ္ဌအဖြစ်ပထမဆုံးအကြိမ်တာဝန်ထမ်းဆောင်တော့မှဖြစ်တဲ့အတွက်အခုလိုဘုံခွဲတိုက်ခိုက်မှုတွေဟာမြန်မာလူထုအတွက်သာမကပဲနိုင်ငံတကာအသိုင်းအဝိုင်းအတွက်လည်းစိုးရိမ်စရာကိစ္စဖြစ်လာနေတာပါဒါကြောင့်လူညွန်ရေးကိစ္စတွေကိုတိုးမြင့်လှုပ်ဆောင်တာအပါအဝင်မြန်မာနိုင်ငံရတပ်ဖွဲ့အနေနဲ့လည်းနှိပညာပိုင်းဆိုင်ရာတွေအတွက်ကျပ်6ဘီလီယံအသုံးပြုသွားဖို့စီစဉ်ထားတယ်လို့မြန်မာနိုင်ငံရတပ်ဖွဲ့ရဲချုပ်ဇော်ဝင်းကပြောကြားသွားပါတယ်ခင်ဗျာ